Pacific တမုတ်တရာတောင်ပိုင်းမှာရှိတဲ့ Solomon ကျွန်းစုတွေမှာပြင်အားအဆင့်၈ရှိတဲ့အားပြင်းနဲ့ငလျင်လှုပ်ခတ်မှုကြောင့်မြို့ရွာတော်တော်များများပျက်စီးခဲ့ရပါတယ်။ဗုဒ္ဓဟူးနေ့မှာလှုပ်ခတ်ခဲ့တဲ့အားပြင်းငလျင်ကြောင့်ဆူနာမီသတိပေးချက်တွေထုတ်ပြန်ခဲ့ပေမဲ့အခုတော့ပြန်ရုပ်သိမ်းလိုက်ပြီဖြစ်ပါတယ်။ Solomon ကျွန်းစုတွေပေါ်ကနေရာအတော်များများမှာပျက်စီးမှုတွေရှိခဲ့ပေမဲ့အခုအထိတော့ထိခိုက်သေးခြင်းမှုရှိမရှိကိုတော့မသိရသေးပါဘူး။ Pacific ဒေသဆူနာမီသတိပေးရေးဗဟိုဌာနကတော့ Papua New Guinea နဲ့ Fiji အပါအဝင် Solomon ကျွန်းစုတွေရှိရာဒေသတွင်းမှာ၃ဘီလောက်အမြင့်ရှိတဲ့ဆူနာမီရေလိုင်းတွေရိုက်ခတ်နိုင်တယ်လို့ငလျင်ဗဟိုချက်တဝိုက်ကန်ယူရန်ဒေသတွေမှာပျက်စီးမှုများမယ်လို့သတင်းထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့နောက်ပိုင်းမှာတော့ Solomon ကျွန်းစုတွေအတွက်သတိပေးချက်ကိုရုပ်သိမ်းလိုက်ပြီး Pacific သမုဒ္ဒရာတောင်ပိုင်းဒေသတစ်ခုလုံးအတွက်သတိပေးခဲ့ပါတယ်။ American ဘူမိစူးစမ်းရှာဖွေရေး USGS ကထုတ်ပြန်ချက်မှာတော့ Solomon ကျွန်းစုတွေအနီးရေအောက်၃မိုင်ခွဲအနက်မှာစတင်လှုပ်ခတ်ခဲ့တဲ့ငလျင်ဟာပြင်းအားအဆင့်ရှိပြီးနောက်ဆက်တွဲလှုပ်ခတ်တဲ့ငလျင်တွေကတော့ပြင်းအား 6.4 ကနေ 6.6 အထိရှိတယ်လို့ဆိုပါတယ်ရှင်။